အစိုးရညင်ကြရင်ကိုစလဲရီတမရော်ဖက်ကကိုစလဲရီနဲ့မြောက်ပိုင်းတန်ရင်သားလက်နက်ကိုင်လေးဖွဲ့ကကိုစလဲရီနှစ်ဖက်အပြစ်အခါရဆက်ရေးအတွက်ဒီကနေ့ကျိုင်းတော်မြို့မှာဆွေးနွေးခဲ့ကြတာမှာသဘောတူညီချက်တချို့ရခဲ့ပေမဲ့တိကျတဲ့ဆုံးဖြတ်ချက်တစုံတရာမချနိုင်ပဲပြီးဆုံးသွားခဲ့ပါတယ်။အစိုးရကိုစလဲရီဖက်ကတော့လက်နက်ကိုင်ဖွဲ့တွေနဲ့သဘောတူညီမှု9ချက်ကိုရခဲ့တယ်လို့ဆိုပေမဲ့နိုင်ငံရေးလှိလာသူတွေအမြင်ကတော့အပြစ်အခါရဆက်ရေးလက်မှတ်ရေးထိုးရေးအတွက်အချိန်ယူရအောင်မယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်။
ကျိုင်းတော်မြို့မှာဒီနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲအတွင်းနှစ်ဖက်အပြစ်ခတ်ရစဲသဘောတူညီချက်ရနိုင်ဖို့နှစ်ဖက်အကြိမ်နဲ့ဆွေးနွေးခဲ့ကြရမှာသဘောတူညီချက်တချို့ရလိုက်ပြီမဲ့လဲတိကျခိုင်မာရဲ့ဆုံးဖြတ်ချက်တွေကိုမချမှတ်နိုင်ခဲ့ပါဘူး။ဒါကြောင့်လဲဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။ဒီကနေ့ဆွေးနွေးခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တော့အစိုးရကိုယ်စားလှယ်ခေါင်းဆောင်လေးဖြစ်နိုင်ငံတော်ရှေ့နေချုပ်လေးဖြစ်တဲ့ဦးထွန်းထွန်းဦးကအစည်းအဝေးအပြီးမှာအခုလိုရှင်းပြခဲ့ပါတယ်။
ဒီနေ့မျိုးဆိုဆွေးနွေးမှုမှတ်တမ်းမှာ bilateral agreement လက်မှတ်ရေးထိုးနိုင်မှုသက်ရှိတိုက်ပွဲတွေချုပ်နှောင်မှု IDP ကိစ္စတွေစက်ရီယာဌာနရဲ့ကိစ္စတွေနောက်ဒုတိယမှုတည်ဆောက်နိုင်မှုတွေတစ်ဖက်အားသီးရေးမှုကိစ္စတွေပြည်ပကဖြစ်ရေးနည်းလမ်းတွေဒါဆက်ဆွေးနွေးဖို့ကျွန်တော်တို့အော်တိုဘာလအတွင်းမှာလည်းတစ်ဖက်ပြန်လည်တွေ့ဆုံကျွန်တော်ဆွေးနွေးဖို့ပြောထုတ်နိုင်ခဲ့ကြပြီဖြစ်ပါတယ်
နှစ်ဖက်ဆွေးနွေးပွဲအပြီးသဘောတူညီခဲ့ကြတဲ့ကိစ္စရပ်တွေအတွက်နောက်နေ့မှာထပ်မံဆွေးနွေးဖို့အစိုးရဘက်ကအဆိုပြုခဲ့ပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဆုံးဖြတ်ချက်ချဖို့အတွက်လုံပိုင်ခွင့်ပါမလာတာကြောင့်ဆွေးနွေးပွဲကိုဒီနေ့မှာပဲအဆုံးသတ်လိုက်တယ်လို့ NRPC ကိုယ်စားလှယ်ဦးစော်ထေကပြောပါတယ်။ဒါပေမဲ့ဆွေးနွေးခဲ့သမျှအပေါ်မှာကြေလည်မှုရှိကြရဲ့လို့သူကပြောပါတယ်။
တော်တော်များများဆွေးနွေးပါတယ်။အဲ့တော့ဒီဘက်မှာဒီနေ့ဆွေးနွေးလိုက်တဲ့သဘောတူညီချက်ပေါ်မှာသူကိုယ်ဒီလိုက်ပတ်စံတဲ့ကိစ္စကိုပြန်ပြောင်းလို့ရတယ်။အဲ့ဒီအရာဒီမှာတော့နောက်တစ်ကြိမ်ကျပဲစစ်ရမယ်ဆိုတော့ပြောင်းပြရမယ်။
တမ်တော်ဘက်ကလည်းငញ្ញိုင်းလူလာရဲ့ပုံစံတွေတွေ့ရတဲ့အတွက်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းမယ်လို့နိုင်ငံရေးလေးလာသူဦးမောင်မောင်ဆိုကသုံးသပ်ပါဗျ။
လုံးလုံးဆက်တော့ပြောဘူးလို့ဒင်းနေဆိုသေးတယ်ဗျာ။သူတို့ဟိုအချိန်လေးလည်းအပြည့်စုံမရှိရသေးတော့စောင့်လို့ကြည့်ရအောင်မထင်ပါဘူး။
လုံးလုံးစေတပ်ကောင်ပါလည်းလျော်မှုရှိတဲ့အတွက်ကြောင့်မလို့ငញ្ញိုင်းပဲကိုသွားမဲ့လာလာတော့ပုံများတယ်လို့ပြောလို့ရပါတယ
်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမဲ့အော်တိုဘာထဲမှာလုံသွားဖို့သဘောတူညီမှုရခဲ့ပါတယ်။အမျိုးသားပြန်လည်သိမြင်ရေးနဲ့ငញ្ញိုင်းဘူဌာန NRPC အဖွဲ့တွေငញ្ញိုင်းကော်မရှင် PC အဖွဲ့တွေတမတော်ဘက်ကကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးရှာပြေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပြီးတော့ငញ្ញိုင်းဖော်ဆောင်ရေးအဖွဲ့ PCG အဖွဲ့တက်ရောက်ခဲ့ကြပါတယ်။တိုင်းသားတွေဘက်ကတော့ကချင်လက်နက်ကိုင် KIA KIO ဘက်က၄ဦးကိုကန့်အဖွဲ့ MNDAA ကကိုယ်စားလှယ်2ဦးရခိုင်လက်နက်ကိုင် AA ဘက်ကကိုယ်စားလှယ်3ဦးတအောင်းလက်နက်ကိုင်အဖွဲ့ TNLA ဘက်က၄ဦးဆွေးနွေးခဲ့ကြတာပါ။ဩဂုတ်လ31ရက်ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရညီညာရေးကော်မရှင်ကျိုင်းတို့မှတွေ့ဆုံခဲ့ကြပါတယ်။စက်တင်ဘာ2ရက်ကိုကန့် MNDAA တအောင်းလက်နက်ကိုင် TNLA နဲ့ရခိုင်လက်နက်ကိုင် AA 3ဘွဲ့ကတဖက်သက်အပြစ်ခတ်ရစဲကြောင်းကြီးညာခဲ့ပါတယ်။အခုလိုစစ်နေဘွဲ့ကြီးကျင်းပနေတဲ့အချိန်မှာပဲကြောင်မဲမျိုးနဲ့ TNLA ရဲ့တပ်မဟာ2နေမြေထဲမှာ TNLA တရင်666နဲ့တပ်မတော်တို့ဒီနေ့မနက်အစောပိုင်းမှာတိုက်ပွဲဖြစ်ခဲ့ပြီးရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းပြစ်ခတ်ခဲ့ရရှိရလို့ TNLA ဘက်ကထုတ်ပြန်ထားပါတယ်။